Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရွှေလန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ဆက်တာလိုက်ပါတယ် VOE American အတန်ကနေ2018ခုနှစ်မေလ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုလိုင်းဒိုမီတာ32 40 48တို့ကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆမိုးပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပ
ါကျွန်မကတော့ဆုမြတ်ပါပါရှင်အီရန်ရဲ့နျူကလ িয়ার ဆိုင်ရာသတ္တဘောတူညီမှုအစ်စ်တဆုံတရားရနိုင်ဖို့အတွက်အချက်12ချက်ပါတဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ရိုက်တာသတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကတရားလိုပြသက်တည်တင်ပြခဲ့တဲ့အထောက်အထားတွေကိုတရားရုံးကလက်ခံမခံဆိုတာဒီကနေ့တရားသူကြီးဆုံးဖြတ်ဖို့ရှိနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြကြမယ်အထက်မှာဆိုရင်တော့အီရန်နိုင်ငံအနေနဲ့အပြုတ်မှုကိုမပြောင်းလဲဘူးဆိုရင်အမေရိကန်ကစီးပွားရေးနဲ့စီးရေးရဖိအားပေးမယ်ဆိုပြီးပြောဆိုလိုက်ပါတယ
် We will apply unprecedented financial pressure on the Iranian regime. The leaders in Tehran will have no doubt.
အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အလားပြင်ရခိုင်ပြည်ထနာဖြည့်ရှင်းတဲ့အနေနဲ့မြန်မာအစိုးရပေါ်အမေရိကန်နိုင်ငံကယုံကြည်စွာနဲ့ဆက်လက်ထောက်ခံမှုပြသဖို့အတွက်တောင်းဆိုလိုက်တဲ့စာကိုနယူးယောက်နဲ့အင်ဒီယားနာပြည်နယ်မှာနေထိုင်ကြတဲ့မြန်မာတွေကအမေရိကန်သမ္မတနဲ့ဒုတိယသမ္မတတို့ထံပေးပို့တောင်းဆိုလိုက်ကြတဲ့အကြောင်းဝါရှင်တန် DC မှာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံမှာပါဝင်သူကချင်ငင်းငယ်ကွန်ရဲ့တာဝန်ခံဒေါ်ခွန်ကြံနဲ့ VOE တွေ့ဆုံမိန့်မြန်းချက်မေလကုန်မှာကျင်းပဖို့ရှိတဲ့27ရာစုပင်လုံတတိယအစည်းအဝေးကိုတလားနောက်ဆုတ်ပြီးတော့ကျင်းပပွဲရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်နှင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုအစ်စ်တစ်စုံတရာရနိုင်မှုအတွက်ရနိုင်မှုခက်ခဲတဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကတောင်းဆိုလိုက်ပြီးတော့အီရန်အစိုးရဘက်ကသူတို့အပြုတ်မှုမပြားမှုဆိုရင်စီးပွားရေးကိုအကြီးအကျယ်ထိခိုက်မဲ့စီးပွားရေးတန်ခတ်မှုတွေချမှတ်မယ်လို့ချိန်ချောက်ခဲ့ပါတယ်။အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီမှုကနေအမေရိကန်အစိုးရနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဆိုင်ရာမဟာဗျူဟာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးပွန်ပေယိုက Heritage Foundation မှာမိန့်ခွန်းပြောကြားစဉ်မှာအချက်12ချက်ပါတဲ့တောင်းဆိုချက်တွေကိုပြောကြားခဲ့တာပါ။အီရန်ဘက်ကလှုပ်ဆောင်ချက်တွေမပြောင်းရင်တော့ဘယ်တော့မှမနဲ့မတူတဲ့ဗန်ဒါရေးအရာဖိအားပေးမှုတွေခံရမယ်လို့ဝန်ကြီးပွန်ပေယိုကသတိပေးပါတယ်။အခုလိုချင်းချောင်းမှုတွေကိုအီရန်သမ္မတဟာဆန်ရူဟာနီကတော့ပယ်ချခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်တဲ့ဆောင်းပါအပြည့်အစုံကိုမချခင်နားဆင်ရပါမယ်ရှင်
။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုကာလအတွင်းသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေမှာ FBI ဗိုလ်ဆိုးရွားစုံစမ်းစစ်ဆေးအဖွဲ့ကနိုင်ငံရေးရည်ရွယ်ချက်နဲ့စောင့်ကြည့်တာဒါမှမဟုတ်လျှို့ဝှက်ထောက်လှမ်းတာတွေလုပ်ခဲ့သလားဆိုတာကိုသိချင်တယ်လို့သမ္မတထရမ့်ကတောင်းဆိုထားတာကြောင့် FBI အကြီးအကဲနဲ့လက်ထောက်ရှိနေချုပ်တို့ဟာသမ္မတထရမ့်နဲ့အင်ပီရိုမှာမကြခင်တွေ့ဆုံကြဖို့ရှိပါတယ်သမ္မတထရမ့်ရဲ့ Twitter လူမှုကွန်ရက်မှာတင်းငွေနေကတောင်းဆိုထားကြရ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ပြီးတော့နှောက်ယှက်ထိုးပေါက်တာတွေလုပ်မလို့ဆိုတာကို FBN ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်တဲ့ကိစ္စမှာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေရှင်းရှင်းသိနိုင်အောင်လေ့လာဖို့တရားရေးဝန်ကြီးဌာနရဲ့စုံစမ်းရေးမှုချုပ်ကိုပြောဆိုထားတယ်လို့တရားရေးဌာနကဆိုပါတယ်တူတယောက်ကမတင့်တော်တဲ့ရွေးချက်နဲ့သမ္မတရွေးကောက်ပွဲမွေးဆွေမှုတွေကိုစုံစမ်းထောက်လှမ်းခဲ့တယ်ဆိုရင်ဒီအကြောင်းကိုသိချင်တဲ့အပြင်တင့်တော်တဲ့ရေးယူဆောင်မှုတွေလုပ်လို့တဲ့အကြောင်းအမေရိကန်လက်ထောက်ရှိနေချုပ်ရောဘတ်ရိုစင်စတိန်ကဆိုပါလေဒီကနေ့သမ္မတနဲ့အင်ပီရိုမှာတွေ့ဆုံကြမယ့်အထက်မှာ FBI ညွှန်ကြားမှုရဲ့ဒီခရစ်စတိုဖာရီလေးပေါ်မှာလိမ့်မယ် FBI ဖွဲ့နဲ့တရားရေးဝန်ကြီးဌာနဟာသူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုသတင်းပေးကိုအသုံးပြုပြီးတော့လှုပ်ဝှက်ထောက်လှမ်းခဲ့ကြတယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့စနေနေ့ကဆွဆွတ်ထားပါတယ်အဲ့ဒီသတင်းပေးဆိုတဲ့ပုဂ္ဂိုလ်ဟာအသက်83နှစ်အရွယ်စတီဖင်ဟာပါအမေရိကန်ဘွားဗြိတိန်နိုင်ငံကင်းဘရစ်တက်သူကပေါ်မကတူဖြစ်တယ်လို့သတင်းဌာနတော်တော်များများကထုတ်ပေါ်ထားကြပါတယ်
Venezuela နိုင်ငံသမ္မတရွေးကောက်ပွဲမှာသမ္မတ Nicolas Maduro ကနောက်ထပ်သမ္မတတပ်တန်း6နှစ်အတွက်မမှန်ကန်တဲ့နှီးနဲ့အနိုင်ရခဲ့တယ်လို့ပြောပြီး American ပြည်ထောင်စုကစီးပွားရေးဆိုင်ရာတန်ခတ်မှုတွေကိုတင်းနယ်လာနေကချမှတ်လိုက်ပါတယ်။ကမ္ဘာမှာထိတ်တန့်ရေနံတင်ပို့တဲ့နိုင်ငံဖြစ်တဲ့ Venezuela နိုင်ငံကရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲအပြောင်းတွေကို American ကတားမြစ်တဲ့အမိန်ကိုသမ္မတ Trump ကလက်မှတ်ရေးထိုးခဲ့ပါတယ်။ Nicolas Maduro ပြန်လည်ရွေးကောက်ခံရတာဟာ အခြေခံဥပဒေနဲ့အညီလှုပ်ဆောင်ချက်နဲ့ဒီမိုကရေစီအစဉ်အလာတွေအပေါ်တိုက်ခိုက်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲမှာဒီမဲရလက်68ရာခိုင်နှုန်းနဲ့မဒူရိုအနိုင်ရတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပြီးတဲ့နောက်တမိုင်းဝင်စံချိန်နဲ့သူပြန်လဲအရွေးခံရတာဖြစ်တယ်လို့သမ္မတမဒူရိုကပြောကြားခဲ့ပါတယ်။ဒါပေမဲ့နိုင်ငံမှာစီးပွားရေးမရေရာမှုစားအသောက်ဆေးဝါးမလုံလောက်မှုအကြမ်းဖက်မငြိမ်သက်မှုတွေလာနေချီဖြစ်နေတဲ့အတွက်မဲဆန္ဒရှင်52ရာခိုင်နှုန်းကအမဲမပေးဘဲနေခဲ့ကြပါတယ်
။တရုတ်နဲ့ကုန်သွယ်မှုတွေကိုပိုလုပ်တဲ့အခါမှာအမေရိကန်တောင်သူလယ်သမားတွေအနေနဲ့ကြီးမားတဲ့အကျိုးမြတ်တွေရလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံသားဖြစ်လာနိုင်တဲ့သဘောတူညီချက်အရအမေရိကန်တောင်သူလယ်သမားတွေဘက်ကထောက်ရင်ထောက်တလောက်တရုတ်ဘက်ကဝယ်ယူလိမ့်မယ်လို့သမ္မတ Trump ကသူ့ရဲ့ Twitter လူမျိုးကိုရင်မှာမနေ့တုန်းကရေးပါတယ်။American နဲ့ American ရဲ့လေယာစိုက်ပျိုးထုတ်ကုန်တွေအကြီးအကျယ်ပို့ပြီးတော့ဝယ်ယူဖို့တရုတ်ဘက်ကသဘောတူထားတယ်။ဒါဟာ American ပြည်ထောင်စုကတောင်သူလယ်သမားတွေအတွက်နှစ်တော်များများတွင်မကြုံဘူးတဲ့အကောင်းဆုံးအရာတွေဖြစ်လာလိမ့်မယ်လို့လည်းသမ္မတ Trump ကဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်တွင်တရုတ်နဲ့ American ကြားကုန်သွယ်ဆိုင်ရာသဘောကိုလဲမှုတွေကိုဒုတိယအကြော်ဖြစ် Washington DC မှာနှစ်ဖက်ကောင်းဆောင်တွေဆွေးနွေးညှိနှိုင်းခဲ့ပါတယ်။အဲ့ဒီညှိနှိုင်းမှုရဲ့ရလဒ်တစ်ခုကတော့ပို့ကုန်ခွန်တွေကိုနိုင်ငံလုံးကပထမဆုံးအကြိမ်ဖြစ် short ချသွားမှာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်။တရုတ်နဲ့ American ကြားကြီးမားတဲ့ကုန်သွယ်ရေးလုံငွေပြမှုတွေကိုတိတိကျကျရော့ကြသွားအောင်အမေရိကန်ကွန်ပစ္စည်းတွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ယူဖို့နိုင်ငံခြားသဘောတူညီမှုစနေနေ့ကရခဲ့ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ light meter 32 kHz 9335 light meter 40 kHz 9683 light meter 48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Riders သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကတရားလူပြတက်တဲ့တင်းနှလာနေတုန်းကတင်ပြတဲ့အထောက်အထားတွေကိုတရားရုံးကလက်ခံမခံဆိုတာဒီကနေ့တရားသူကြီးကဆုံးဖြတ်ဖို့ရှိနေပါတယ်။သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့လက်ကင်ဖုန်းတွေကနေရရှိတယ်လို့ဆိုတဲ့တပ်တွေအချက်လက်တွေကိုရဲတပ်ဖွဲ့ရဲ့ IT ကျွမ်းကျင်သူရဲ့အရာရှိကတင်ပြခဲ့တာပါ။ဒါပေမဲ့အဲ့ဒီထဲကအချက်လက်20ခုကသတင်းတော့တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်ဆိုတာမပြသနိုင်တဲ့အတွက်သတင်းတော့တွေရဲ့ရှင်းလင်းကကန့်ကွက်ခဲ့ပါတယ်။သတင်းတော့ကိုဝါလုံးကလည်းအဲ့ဒီအချက်လက်တွေကိုသူတို့မသိဘူးလို့တရားရုံးကြားနာပွဲအပြီးမှာသတင်းတော့တွေကိုခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတမ်းတွေဒီနေ့တင်လာတာဆိုတော့အခြေအနေကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်တကယ်တမ်းကျွန်တော်တို့ဖော်ထုတ်ခဲ့တယ်သူတို့ကလည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်ဒါတွေကြတော့မတင်မဲနဲ့အခုဒီစာရဆာရန်နေဘယ်ဟာမှမသိတာတွေတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညှိညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်တို့တန်တရားဖြစ်မိပါတယ
်ဒီကနေ့ရုံးချင်းကြရင်တော့သတင်းတောက်တွေရဲ့ဖုန်းတွေကရယူထားတဲ့အချက်အလက်အမှန်ဖြစ်တယ်ဆိုတာအထောက်အထားခိုင်လုံမှတရားရုံးကလက်ခံမယ်လို့တရားသူကြီးကပြောကြားထားပါတယ်မောင်နှောဒေတာတွေကအင်းတင်လူတက်မှုကိစ္စအပအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စအပေါ်တည်င်းစုံစမ်းနေချိန်တည်င်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဖမ်းဆီးတရားစွဲခံခဲ့ရတာပါသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တရားရုံးမှထွက်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဘက်ကတရားလူပြတက်တဲ့ဒူရဲမှုမိုးရနိုင်ကိုရဲစည်းကမ်းထိန်းသိမ်းရေးဥပဒေ16ခါခွေနဲ့ပြီးခဲ့တဲ့လတုန်းကထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မြေအနီးကနေထိုင်ခွင့်မရှိတဲ့နေရာမှာအိမ်နောင်စုတွေနေတဲ့သူတွေတရားမဝင်တိုးပွားလာနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုသတင်းပလှယ်မှုမလုပ်တဲ့အတွက်တာဟာနိုင်ငံအခြားချုပ်ဆိုထားတဲ့နယ်နိမိတ်စာချုပ်ပါသတ်မှတ်ချက်တွေကိုချိုးဖောက်ရရောက်လို့ဒီကိစ္စကိုမြန်မာဘက်ကတရားဝင်ကန့်ကွက်တယ်လို့မြန်မာဆိုရရဲ့သတင်းနဲ့ပြန်ကြားရေးကော်မတီကမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတပ်ရင်းမှုအဆင့်ဆွေးနွေးပွဲတစ်ခုကိုမေလ16ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာဘက်ချမ်းတောင်ပြိုလက်ဝဲဝင်ထွက်ဒါရနီမှာကျင်းပခဲ့ပြီးတော့အဲ့ဒီဆွေးနွေးပွဲမှာမြန်မာဘက်ကကန့်ကွက်တဲ့အကြောင်းကိုမြန်မာနယ်ကြားဆောင်ရဲတပ်ခွဲမှုကပြောဆိုခဲ့တာလို့သတင်းမှာရေးပါတယ်။နေဆက်မြင်းသားကနေခွင့်မရှိတဲ့နေရာမှာမေလ6ရက်နေ့ကနေပြီးတော့7ရက်နေ့အတွင်းယာယီတဲအစ်စ်ရှစ်လုံးဆောက်ထားတာကိုလည်းတွေ့ရတယ်လို့မြန်မာဘက်ကပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဖြစ်စဉ်နဲ့နောက်ပိုင်းကလေးကပြောင်းရွှေ့လာတဲ့ဒုက္ခသည်တွေဟာအဲ့ဒီနေဆက်မြင်းသားမှာနေလာခဲ့ကြပြီးသူတို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကထောက်ပံ့တာတွေမရှိဘူးလို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ရင်းမှုကပြောပါတယ်အထောက်ပံ့တွေကကမ္ဘာအဖွဲ့အစည်းတွေကပေးနေတာဖြစ်လို့အဲ့ဒါကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်လို့မရဘူးလို့လည်းဆိုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီကနေ့အင်ဗျူရောမှာတွေ့ဆုံကြမှာဖြစ်ပါတယ်ဂျွန်လ10ရက်နေ့ကျရင်စင်ကာပူမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံကြမယ့်ကိစ္စနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးကိစ္စတွေကိုတိကျထားဆွေးနွေးကြမှာပါတနင်္ဂနွေနေ့ကလည်းသမ္မတထရမ့်နဲ့သမ္မတမွန်တို့ တယ်လီဖုန်းပေါ်ကနေမိနစ်20လောက်ကြာအောင်ဆွေးနွေးခဲ့ကြတယ်လို့အင်ဗျူရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကြားပူးတွဲစစ်ရေးလေ့ကျင့်မှုကြောင့်မြောက်ကိုရီးယားကအမေရိကန်သမ္မတနဲ့တွေ့ဆုံဖို့စီစဉ်ထားတာကိုဖျက်မယ်လို့ချိန်ချောက်ခဲ့ပြီးတဲ့နောက်မှာအခုလိုအမေရိကန်သမ္မတနဲ့တောင်ကိုရီးယားသမ္မတတို့ဆွေးနွေးကြတာဖြစ်ပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အခုကြောင်လင်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံသတင်းတွေမတင်ဆက်ခင်နိုင်ငံတကာသတင်းတစ်ပုဒ်နဲ့ဆောက်ပါမယ်။အရှိအလေပိုင်းမှာအီရန်နေနဲ့အပြုတ်မှုပြောင်းလဲဦးဆိုလို့ရှိရင်အမေရိကန်ကအီရန်ကိုစီးပွားရေးနဲ့စီးရေးရဖိအားပေးပြီးတော့ထိထိရောက်ရောက်တုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအသစ်မိုက်ပွန်ပေယိုကသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်ဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့ပြီးသတင်းနှစ်ပတ်အကြာမှာဝန်ကြီးပွန်ပေယိုကအီရန်နဲ့ပတ်သက်ပြီးအမေရိကန်ရဲ့တောင်းဆိုချက်တွေကိုအခုလိုချပြလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပါလိမ့်မယ်ခင်ဗျာ
။ဒီလောက်စစောပိုင်းကအီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်ထရန့်ကအမေရိကန်ကိုနှုတ်ထွက်လိုက်ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးသစ်မိုက်ပွန်ပေယိုကအီရန်ကိုတောင်းဆိုတဲ့ဆန္ဒချက်ကိုဝါရှင်တန် DC ရှိ Heritage Foundation မှာတင်လာနေကပြောကြားခဲ့တဲ့မိကွန်းမှာချပြခဲ့တာဖြစ်ပါတယ်။တကယ်လို့အရှေ့လေပိုင်းမှာအီရန်ရဲ့အပြုတ်မှုတွေပြောင်းမှုဆိုရင်အမေရိကန်ကပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်တယ်လို့လည်းဝန်ကြီးပွန်ပီယိုကသတိပေးလိုက်ပါတယ်
။ We will apply unprecedented financial pressure on the Iranian regime.
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်အစိုးရပေါ်အရင်ကမချမှတ်ခဲ့ဘူးတဲ့အတိုင်းတာနဲ့စီးပွားရေးဒဏ်ခတ်ပေးဆိုမှုတွေကိုပထမဆုံးချမှတ်သွားမှာဖြစ်ပါတယ်။ဒီအီရန်ခေါင်းဆောင်တွေအနေနဲ့အမေရိကန်ရဲ့တန်တိတန်ခိုင်မာမှုအပေါ်တန်တရားရှိစရာမလိုပါဘူး။
အမေရိကန်ဘန်ဒါယီဝင်ကြီးဌာနအနေနဲ့ပြီးခဲ့တဲ့သတင်းပတ်ကပဲအီရန်ဗဟိုပန်းဥက္ကဋ္ဌအပြင်ဟက်စ်ဘိုလာနဲ့တခြားအကြမ်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေတဲ့ IRCG အဖွဲ့အပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ခဲ့ပြီးဒါဟာအစပဲရှိသေးတယ်ဆိုတာကိုအီရန်အစိုးရအနေနဲ့တည်တင်ကြောင်းလဲဝင်ကြီးပွန်ပီယိုကသတိပေးလိုက်ပါတယ်ဒါအပြင်ပြပမှအီရန်ရဲ့ကျူးကျော်မှုတွေကိုလည်းအမေရိကန်ကစီးရီးနဲ့ဒေတာတွေမဟာမိတ်တွေနဲ့ပူပေါင်းပြီးနီးကကဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဝင်ကြီးပွန်ပီယိုကပြောခဲ့ပါတယ
်။ I will work closely with the Department of Defense and our regional allies to deter Iranian aggression. We will ensure
Iran ရဲ့ကျူးကျော်ရန်စောင့်မှုကိုဖန်တားနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနအပြင်ဒေတာတွင်းမဟာမိတ်နိုင်ငံတွေနဲ့နိုင်ငံခြားရေးဌာနကညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒေတာတွင်းလွတ်လပ်စွာရွှေ့ပြောင်းသွားလာနိုင်ဖို့ Iran ရဲ့ဆိုးရွားလာတဲ့ Cyber တိုက်ခိုက်မှုတွေကိုဟန်တားတုံ့ပြန်နိုင်ဖို့ကမ္ဘာတဝန်းအီရန်တရှိုတွေနဲ့ Hezbollah အကြမ်းဖက်သမားတွေကိုနှိမ်နင်းဖို့လှုပ်ဆောင်ရမှာဖြစ်တဲ့အတွက်အရှိအလေပိုင်းမှာအီရန်ဟာလှုပ်ချင်တိုင်းလှုပ်ခွင့်ရတော့မှာမဟုတ်ပါဘူး
။ခုလိုဝင်ကြီးပွန်ပီယိုကအီရန်အစိုးရကိုသတိပေးလိုက်ပေမဲ့လို့လေအမေရိကန်ပြည်ထောင်စုတွေနဲ့အီရန်နိုင်ငံသားတွေရဲ့လူအခွင့်အရေးကိုကာအကွယ်ပေးသွားမှာဖြစ်တယ်လို့လေသူကထည့်ပြောခဲ့ပါတယ်။နောက်ထပ်အီရန်နဲ့နျူကလ িয়ার သဘောတူညီမှုရရှိနိုင်ဖို့ကအီရန်ဘက်ကလိုက်နာရမယ့်အချက်ဆနစ်ချက်ကိုလည်းဝင်ကြီးပွန်ပီယိုကချပြခဲ့ပါတယ်
။ You know that list is pretty long, but if you take a look at it, these are 12 very basic.
တောင်းဆိုချက်စီးရင်အတော်လေးရှိပါတယ်။ဒါပေမဲ့တိတိကျကျကြည့်ရင်ဒါဟာတိတ်ကိုအခြေခံကြတဲ့လိုအပ်ချက်တွေပါ။ဒီလိုစီးရင်ရှည်ရတာဟာလည်းအီရန်ရဲ့ဆိုးရွားလာတဲ့အပြုတ်မှုကြောင့်ပဲဖြစ်ရတာပါ။ဒီစီးရင်မှာပါတဲ့အချက်တွေကိုအမေရိကန်ကထွင်ထားတာမဟုတ်ပါဘူး။အီရန်ရဲ့မြည်သူမပြုတ်မမီမှုပဲဖြစ်ပါတယ်။
အဲ့ဒီဆနစ်ချက်မှာအီရန်ရဲ့နျူကလ িয়ার အစီအစဉ်မှာစီးရလုတ်ဆောင်နိုင်မဲ့ရခိုင်ကရှိခဲ့တဲ့အတိုင်းအတာကို IAEA ခေါ်နိုင်ငံတကာနျူကလ িয়ার ထိန်းချုပ်ရေးဌာနကြီးကိုအပြည့်အဝအစီရင်ခံဖို့နဲ့စီးရသုံးနိုင်တဲ့နျူကလ িয়ার အစီအစဉ်တွေကိုထာဝရရပ်ဆိုင်ပေးဖို့အပြင်ပလူတိုနီယမ်တန့်စီမှုကိုအီရန်ကရပ်တန့်ပူလဲပါဝင်ပါလေ။ဒါ့အပြင် IAEA စစ်ဆေးရေးမှုတွေကိုလည်းအီရန်နိုင်ငံတွင်းမှာတွားရောက်စစ်ဆေးခွင့်ပြုပြီးချိန်နဲ့မှာပဲအီရန်နေနဲ့တာဝေးပြေဒုံးလဲနဲ့တွေထုတ်လုပ်မှုကိုရပ်ဆိုင်ပြီးအီရန်ကဖမ်းဆီးထားတဲ့အမေရိကန်နဲ့တခြားမဟာမိတ်နိုင်ငံတွေရဲ့နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့နဲ့ခြေလဲပိုင်းဆီးရီးယားနဲ့အာဖဂန်နစ္စတန်အစရှိတဲ့ဒေသတွေမှာအကြမ်းဖက်မှုတွေကိုအထောက်ခံအားပေးမှုကိုအီရန်ကဆုံးသက်ဖို့စသဖြင့်တောင်းဆိုထားပါတယ်။အီရန်အစိုးရပေါ်ရာဇဝံပေးရကြတဲ့ဝန်ကြီးပွန်ပီယိုရဲ့မိကွန်းကိုထောက်ခံမှုတွေရှိခဲ့ပေမဲ့အီရန်သမ္မတဟာဆန်ရူဟာနီကတော့အီရန်နဲ့ကမ္ဘာကိုစားအမေရိကန်ကဆက်နိုင်တာဟာဘယ်သူမှလို့လဲလို့မေးခွန်းထုတ်ထားတဲ့ကြေညာချက်ကိုတင်းလာနေကအီရန်နိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့ပြီးနိုင်ငံတွေအနေနဲ့သူတို့ရဲ့ချုပ်ချာအာဏာပိုင်ဆိုင်ခွင့်တွေရှိကြတဲ့အတွက်ကြောင့်အမေရိကန်ပြည်ထောင်စုကဆုံးဖြတ်ပိုင်ခွင့်မရှိတဲ့အကြောင်းလေ အီရန်သမ္မတကတုံ့ပြန်ခဲ့ပါတယ်ရှင
်ဒေါ်လာလာတန်ပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာတစ်ဖက်သက်ဖိအားပေးနေတာကိုလက်မခံနိုင်ကြောင်းနဲ့ရခိုင်ပြည်ထောင်စုဖြေရှင်းနေတဲ့မြန်မာအစိုးရဘောအမေရိကန်နိုင်ငံကယုံကြည်စွာနဲ့ဆက်လက်ပြီးတော့ထောက်ခံမှုပေးဖို့တောင်းဆိုတဲ့စာကိုနယူးယောက်မြို့ကမြန်မာအတိုင်းဝန်းကသမ္မတဒေါ်နယ်ထရန့်ထံပေးပို့ခဲ့ပါတယ်နယူးယောက်မြို့နေမြန်မာ200လောက်ကလက်မှတ်ရေးထိုးပြီးတော့စာပို့ခဲ့တာပါအိန္ဒိယနာပြည်နယ်ဖော့တ်ဝေးမြို့မှာနေထိုင်တဲ့မြန်မာပြည်ပေါ်တွေကလည်းဒုတိယသမ္မတမိုက်ပင်စတန်ကိုအလားတူစာပေးပို့ခဲ့ပြီးတဲ့နောက်မှာနယူးယောက်မြို့ကမြန်မာတွေကအခုလိုစာပေးပို့ခဲ့ကြတာဖြစ်ပါတယ်အကြောင်းစုံကိုမတ်စုမြတ်မောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာပေါ်မြမြမတဖိအားပေးနေတာတွေကိုလက်မခံနိုင်ကြောင်းတုံ့ပြန်တဲ့အနေနဲ့နယူးယောက်မြို့နယ်မြန်မာ200လောက်ကလက်မှတ်ရေးထိုးပြီးတော့သမ္မတဒေါ်နယ်ထရမ့်စီကိုစာရေးသားပေးပို့ခဲ့ကြတာပါရခိုင်ကိစ္စကင်တွယ်တဲ့နေရာမှာအားနည်းချက်အားသာချက်တွေရှိနိုင်ပေမဲ့ကြီးမားတဲ့လိုအပ်ချက်တွေကိုဝိုင်းဝန်းထောက်ပံ့ဖြေစည်းဖို့အဲ့ဒီစာထဲမှာတောင်းဆိုထားပါတယ်ပြဿနာတွေကိုဖြေရှင်းနေတဲ့မြန်မာအစိုးရနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းစာရဲမှာပြောထားပါတယ်။ဒါကြောင့်ဘာရည်ရွယ်ချက်နဲ့ဒီလိုစာကိုအမေရိကန်သမ္မတစီကိုပို့ရတယ်လဲဆိုတာကိုဥဆောင်စာပို့ခဲ့တဲ့ Burma Point အဖွဲ့ကကိုမိုးချမ်းကိုမေးကြည့်ပါတယ
်။နိုင်ငံတကာကကျွန်တော်တို့မြန်မာနိုင်ငံပေါ်မှာနားလည်မှုတွေအများကြီးလိုနေတာတွေရှိတယ်။အဲတစ်ဖက်ကလည်းဝါဒဖြန့်ချိမှုတွေပေါ်မှာမူတည်ပြီးတော့မှနားလည်မှုလွဲတာတွေဖြစ်သွားတာတွေရှိတယ်။အဲတချို့ကလည်းဝါဒဖြန့်ချိတာတမင်သက်သက်ကိုလှုပ်တာတွေရှိတယ်။အဲဒါတွေကိုကျွန်တော်တို့ကကောင်းကောင်းနားလည်နေတယ်။အဲ့ဒီပေါ်မှာနားလည်မှုတွေလွဲပြီးတော့မှဖိအားတွေကမလိုလားအပ်တဲ့အဲဖိအားတွေကအဲ့တော့တက်လာတာတွေတွေ့ရတယ်ဟုတ်ပါတယ်ဟိုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့အသေးစိတ်မသိတော့ညာလဲပဲကျွန်တော်တို့မှားရွံ့တာလည်းရှိနိုင်တယ်အဲဖြစ်တင်ဖြစ်တိုက်တာတွေကိုဖြစ်တင်ဖြစ်တိုက်တယ်လို့အရေးယူတာလည်းရှိနိုင်တယ်အဲဆိုတော့လည်းပဲအဲဟိုတချို့နိုင်ငံတကာမှာကျွန်တော်တို့မြင်တွေ့နေရတဲ့သတင်းတွေဟလာဖိအားတွေကဟိုနိုင်ငံတကာခေါင်းဆောင်တွေပြောတဲ့ဖိအားတွေကတချို့ပြောနေတယ်သူတို့စကားတွေမှာလွဲချုံနေကြတယ်အများကြီးတွေ့နေရတယ်ဒီပေါ်မှာကျွန်တော်တို့ကတုံ့ပြန်နေနေနဲ့မြန်မာပြည်သူပြည်သားတွေဒါကိုလိလိဖြူနေတာမဟုတ်ဘူးမြန်မာပြည်သူပြည်သားတွေဒေါ်စားစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရပေါ်မှာကျွန်တော်ယုံကြည်မှုရှိတယ်ဒီရခိုင်ပြည်နယ်နဲ့ပတ်သက်လို့ဒီအစိုးရအနေနဲ့လှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်အစိုးရအနေနဲ့ဆက်လက်ပူးပေါင်းပေးဖို့ဆက်လက်ပြီးတော့ယုံကြည်စွာနဲ့ထောက်ပံ့ကူညီပေးဖို့ကျွန်တော်တို့တောင်းဆိုထားခြင်းဖြစ်ပါတယ
်သမ္မတထရမ့်စီအပြင်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ချက်ရှူမာနဲ့ကီစတန်ဂယ်လီဘရန့်အောက်လွှတ်တော်အမတ်တွေဖြစ်တဲ့ဂျိုးခရော်လီနဲ့ဂရေ့စ်မန်ဂလိုစီကိုလည်းစာမိတ်တူတွေပေးပို့ထားတယ်လို့ပြောပါတယ်ရခိုင်ကိစ္စနဲ့ပတ်သက်လို့မြန်မာအပေါ်လွှတ်တော်နှစ်ရက်လုံးမှာအရေးယူတန်ခါမှုတွေလှုပ်ဖို့ပြင်ဆင်နေတာကြောင့်လွှတ်တော်အမတ်တွေစီကိုလည်းစာပို့တာလို့ကိုမိုးချမ်းကပြောပါတယ
်။ဒုတိယဖြင့်လွှတ်တော်ကချမှတ်လာမဲ့ဟိုအရေးယူမှုတွေတရားရဂိုင်းလုံးမကကွယ်နိုင်အောင်မှတက်တာရရအောင်ပေါ့ဗျာ။ဒါကိုကျွန်တော်တို့လှုပ်ဆောင်ခြင်းပဲဖြစ်ပါလေ
။အခုလိုနယူးယောက်မြို့နေမြန်မာတချို့ကသမရစီစာမပို့ခင်မှာအင်ဒီယားနာပြည်နယ်ကမြန်မာပြည်ပွားအိမ်အောင်စု200လောက်ကဒုသမ္မတမိုက်ပန့်နဲ့ပြည်내လွှတ်တော်အမတ်တွေစီကိုဒီနှစ်စံပိုင်းကစာအရင်ပို့ခဲ့တာပါဒုသမ္မတပန့်ဟာအင်ဒီယားနာပြည်နယ်မှာအောက်လွှတ်တော်အမတ်အဖြစ်ဆယ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သူတို့ရဲ့စာအပေါ်လွှတ်တော်အမတ်တွေဘက်ကတုံ့ပြန်မှုနဲ့ပတ်သက်လို့စာဦးဆောင်ပို့ခဲ့တဲ့ဖော်ဒ်ဝင်းမြို့နေကိုကျော်တက်ကအခုလိုပြောပြပါတယ
်သူတို့စီကနေပြီးတော့ဇန်နဝါရီ17ရက်နေ့မှာတော်စီပို့ပြဆက်ပါတယ်သို့တော့ကျွန်တော်ကဖြီးလွန်နေလို့ကျွန်တော်မခံရရဘူးအဲ့ဒီခါမှာကျွန်တော်ပြန်ခေါ်တော့သူတို့ကျွန်တော်ပြန်ပြီးတော့သူတို့ response ပြန်ဦးပေါ့နော်ဆိုတော့ကျွန်တော်လည်းဒီကိစ္စကိုခဏဘာမှမပြောဘဲနေတဲ့ချိန်မှာအခုတန်ယုံကနေပြီးပမာတန်ယုံကနေပြီးကျွန်တော်ကိုချောင်းကြလာတယ်ဖုန်းနဲ့ပဲအဲဒါသူတို့နဲ့အင်ဒီယားနာကအနိတာရီနဲ့တွေ့တယ်စနေတာရီကနေလည်းပြောတယ်ကျွန်တော်တို့ရောစာပို့ထားတယ်နော်အဲ့ပို့တဲ့စာထဲမှာတကယ်ဖြစ်ရမှန်တယ်အများကြီးရေးထားတဲ့အတွက်ကြောင့်သူတို့အနေနဲ့နော်ဟိုနှစ်ဖက်ကသူတို့မသိသေးတဲ့အစီအရာတွေအတွက်ကြောင့်သူတို့အများကြီးဝမ်းပါတယ်ပေါ့နော်အမေရိကန်လွှတ်တော်မှာသူတို့တင်မဲ့ကိစ္စတွေနော်သူတို့ဝင်ရောက်ပြီးတော့ဆွေးနွေးမဲ့ကိစ္စတွေမှာကျွန်တော်တို့စာကိုရရှိတဲ့အတွက်ကြောင့်ချုပ်တင်ပြီးရရှိတဲ့အတွက်ကြောင့်မျိုးနှစ်ဖက်ကိုသူတို့အချိန်နဲ့အမှန်ကိုသိရတဲ့အတွက်ကြောင့်သူတို့အနေနဲ့စဉ်စဉ်ကြီးကြီးနဲ့နော်သူတို့တင်းတင်းတို့တင်နိုင်တယ်လို့သူတို့ပြောတယ်လို့ကျွန်တော်အမှားတိုင်းကနေကြောင်းကြလာ
နယူးယောက်မြို့နေမြန်မာတချို့ပေးပို့တဲ့စာထဲမှာတော့မြန်မာနိုင်ငံအပေါ်ဒီမိုကရေစီရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပေးထားတဲ့ထောက်ခံမှုတွေထောက်ပံ့မှုတွေအတွက်အမေရိကန်နိုင်ငံနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းလည်းဖော်ပြထားပါတယ
်မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်27ပင်လုံးညီလာခံအစည်းအဝေးသတင်းမတင်ဆက်ခင်မှာကချင်ရေးလှုပ်ရှားသူတို့နဲ့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ပေးပါမယ်။ကချင်စစ်ပွဲရပ်တန့်ရေးမြစ်ကြီးနားမြို့ကဆန္ဒပြပွဲကိုဥဆောင်ခဲ့ကြသူ3ဦးကိုအတရေဖြတ်မှုနဲ့မြန်မာစစ်တပ်ကတရားစွဲဆိုထားတဲ့ကိစ္စဟာကိုယ့်ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်မြန်မာစစ်တပ်ကချင်းချောက်လိုက်တဲ့သဘောပဲဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူဒေါ်ခွန်ကြာကပြောပါရတယ်။စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေသူတွေဟာမြန်မာစစ်တပ်တစ်ဖက်သေးတာမကပဲကချင်ကိုပါတောင်းဆိုတာဖြစ်တယ်လို့လည်းဆိုပါတယ် ဝါရှင်တန်ဒီစီမှာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံမှာပါဝင်သူကချင်ငင်းရဲကိုရက်ကတာဝန်ခံဒေါ်ခွန်ကြာကိုကိုကျော်အောင်လင်က VOA Studio မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
အခုတက်မတော်ကနေသူ့ရဲ့ဂုံသိက္ခာကိုညှိုးနှွမ်းအောင်လုပ်တယ်ဆိုပြီးတော့ဆန္ဒပြသူ၃ဦးကိုတရားစွဲတယ်ဒေါ်ခွန်ကြာအနေနဲ့လှုပ်ရှားသူတူအနေနဲ့ဘလို့တုံ့ပြန်ကြမှာလဲ
ကျမအနေနဲ့တော့ဒီဟာကျမတို့လှုပ်ရှားတက်ကြွသူများဖြစ်တဲ့ဒီ activist တွေကိုတော့၎င်းပြီးလို့ရှိရင်တော့ဒီကိစ္စမှာလိုက်ပါဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုတော့၎င်းဒါနောက်နောက်အခါမှာဒီလိုမျိုးမိမိတို့ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်ကြိုတင်ပြီးတော့မှချိန်ချောက်ထားလိုက်တယ်လို့ပဲယူဆရရှင်းအဲ့တော့တရားစွဲဆိုတာဟာလူ၃ယောက်ကိုဖြစ်တယ်သို့တော်လည်းပဲတကယ်တမ်းချိန်ချောက်ခံရတာဟာဒီလိုကဏ္ဍမျိုးမှာပါဝင်နေတဲ့လူအလုံးဖြစ်တယ်လို့ပဲယူဆပါတယ
်တိုက်ပွဲတွေကိုရပ်ဖို့တောင်းဆိုရဆိုတာတက်မတော်ရဲ့ဂုံတိတ်ခါကိုဘလို့ထိခိုက်စေတယ်လို့ထင်ပါလဲခင်ဗျာ
တက်မတော်ရဲ့ဂုံတိတ်ခါလို့တော့ကျမမပြောတတ်ပါဘူးရှင်သို့တော်လည်းပဲဒီစစ်ပွဲရတမို့နဲ့ဒီပိတ်မိနေတဲ့အယက်သားတွေဒုက္ခတွေတွေကိုလွတ်ပေးဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်ရှင်စစ်ပွဲရလို့ပြောတဲ့အခါမှာတိုက်ခိုက်ရေးမှာပါဝင်နေတဲ့တပ်ဖက်တွေအကုန်လုံးကိုခြုံငုံပြီးတော့မှတောင်းဆိုနေတာကိုတွေ့ရပါတယ်မြစ်ကျနားမှာတာမကပဲနဲ့ရန်ကုန်မန္တလေးနဲ့တခြားမြို့နယ်တိုင်းမှာလည်းပဲဒီဆောင်ပုတ်နဲ့ပဲတောင်းဆိုကြပါတယ်ပိတ်မိနေတဲ့ဒီဒုက္ခတွေတွေကိုလွတ်ပေးပါဆိုပြီးမှတောင်းဆိုကြပါတယ်အဲ့တော့ဒီလိုတောင်းဆိုတဲ့အခါမှာပိတ်ထားတာဟာတက်မတော်ဖြစ်နေတယ်ဆိုပြီးမှဒီ case မှာကတော့ပေါ်လွင်နေပါတယ်ဒါကြောင့်မို့လို့လည်းပဲတက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်တယ်လို့ပြောတယ်လို့ပဲဆွဆွဲခံရတယ်လို့ပဲယူဆပါတယ်ရှင
်ဟုတ်ကဲ့ဒီကချင်စစ်ပွဲကိစ္စရတ္တမို့တောင်းဆိုတဲ့လူတွေကသူတို့တွေဖမ်းခံရတယ်ဆိုတာကဥပဒေနဲ့မညီတဲ့ဆန္ဒပြပွဲတွေမို့လို့ဖမ်းဆီးတယ်လို့လည်းကျွန်တော်တို့ကြားရပါတယ်ဥပဒေနဲ့ဘလို့မညီညွတ်တာတွေဖြစ်နေလို့လဲခင်ဗျာ
တရားဥပဒေအရဆိုလို့ရှိရင်ဆန္ဒဖော်ထုတ်မှုဒါမှမဟုတ်လို့ရှိရင်လူစုလူဝေးနဲ့စုဝေးမှုလို့ပြောလို့ရှိရင်48နာရီကြိုတင်ပြီးတော့မှသက်ဆိုင်ရာဌာနမှာအကြောင်းကြားလိုက်တယ်ဆိုလို့ရှိရင်ဆက်ပြီးလှုပ်ဆောင်လို့ရတယ်လို့ပြောပါတယ်သို့တော်လည်းပဲလက်တွေ့မှာတော့တခါတလေကြာရင်လည်းပဲ48နာရီကြိုပြီးမှအကြောင်းကြားရင်ဒါမှမဟုတ်ရင်တလကြိုပြီးအကြောင်းတားရင်လည်းပဲကျမတို့လှုပ်ဆောင်ခွင့်မရပဲတားဆီးခံရတာတွေလည်းရှိပါတယ်တရားဥပဒေပေါင်းအတွင်းကနေလို့ပြောလို့ရှိရင်တကယ်တမ်းဆန္ဒဖော်ထုတ်ဖို့အကြောင်းကြားတဲ့အခါမှာကာကွယ်ပေးဖို့အတွက်ဒီပြည်သူရဲတွေကိုစောင့်ရှောက်ပေးဖို့အတွက်တို့ချထားပြီးတယ်ဆိုရင်တော့ကျမအနေနဲ့တော့ဒါတရားဥပဒေပေါင်းအတွင်းလို့ပြောလို့ရမယ်လို့ယူဆပါတယ်။သို့တော်လည်းပဲပြည်သူတွေဘက်ကနေပြီးတော့မှခွင့်ပြုမိန့်ကိုတောင်းဆိုတဲ့ကြိုတင်အကြောင်းကြားတဲ့ဒါကိုခွင့်မပြုဘူးဆိုလို့ရှိရင်တော့ပြည်သူကလည်းသူဖော်ထုတ်ခြင်းနဲ့ဆန္ဒကိုဖော်ထုတ်သွားမှာပဲဖြစ်တယ်။ဒါကိုဥပဒေပေါင်းအတွင်းလို့ပြောရင်လည်းရမယ်ပြင်ပကနေလည်းပြုတ်လို့ရမယ်။သို့တော်လည်းပဲအခုရန်ကုန်မြို့မှာမြင်နေရတဲ့ကိစ္စတွေကတော့ဒီစစ်ပွဲရပ်ပါဒါမှမဟုတ်ရင်တခုခုကောင်းမွန်ဖို့အတွက်ဆန္ဒဖော်ထုတ်တဲ့အခါမှာအများအားဟန်တားမှုတွေတွေ့ကြုံရတယ်။တချို့တော့ကိုကျင့်တရားနဲ့မညီဘူးလို့ယူဆပြီးမြင်နိုင်တဲ့ဆန္ဒဖော်ထုတ်မျိုးတွေကကြတော့လွတ်လပ်စွာဆောင်ရွက်နေတာကိုတွေ့ရတဲ့အခါမှာဘယဟာတရားဥပဒေပေါင်းအတွင်းလဲဆိုတဲ့စကားလုံးကိုကျမအနေနဲ့တော့နားမလည်နိုင်ပါဘူးရှင်
ဟုတ်ကဲ့အဲ့စစ်ပွဲရဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဗောလေမြန်မာစစ်တပ်ကိုပဲရက်ဖို့တစ်ဖက်သက်တောင်းဆိုနေတယ်ဆိုပြီးတော့ဝေဖန်တာတွေကျွန်တော်တို့ကြားပါတယ်ဟိုတကယ်တမ်းကတိုက်နေတာကမြန်မာစစ်တပ်တခုတည်းမဟုတ်ဘူးကချင်းစစ်တပ်ကလည်းတိုက်နေတယ်ဆိုတော့တောင်းဆိုမှုတွေကိုယ်တိုင်ကမျှတမှုမရှိဘူးလို့ပြောဆိုတာတွေရှိပါတယ်ခင်ဗျအဲ့ဒါဟုတ်ပါလား
သူတဖြင့်ဒီနောက်ပိုင်းမှာတောင်းဆိုတဲ့အခါမှာတောင်းဆိုသူတွေဟာအလုံးဟာ generalize ဖြစ်ပါတယ်ဥပမာဆိုရင်တော့စစ်ပွဲရဆိုတဲ့ဟာမျိုးတိုက်ခိုက်မှုတွေအလုံးရပြည်သူလူထုကိုမနှိပ်စက်နဲ့ဆိုတဲ့တောင်းဆိုမှုမျိုးဖြစ်ပါတယ်မြန်မာတပ်မတော်တခုထဲကိုပဲတောင်းဆိုတာမဟုတ်ဘူးဒီတိုက်ခိုက်နေတဲ့အခါမှာအကြမ်းဖက်မှုမှာပါဝင်တဲ့တပ်ဖွဲ့တွေအလုံးကိုတောင်းဆိုတယ်လို့လည်းကျမအနေနဲ့မြင်ပါတယ်ကျမကိုယ်တိုင်လည်းဒီပုံစံပဲတောင်းဆိုခဲ့ပါတယ်ရှင့်တိုက်ခိုက်ရေးမှာပါဝင်နေတဲ့တိုင်းရင်းတပ်ဖွဲ့တွေအလုံးဟာမြန်မာတပ်မတော်ဖြစ်စေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်စေပြည်သူစစ်ဖြစ်စေတို့တွေအလုံးဟာအပြည်ပြည်ဆိုင်ရာဥပဒေတစ်ခုဖြစ်တဲ့ International Humanitarian Law ကိုလိုက်နာကျင့်သုံးပေးရမှာဖြစ်ပါတယ်အဲ့ဒီ International Humanitarian Law ကိုကျော်ဖြတ်သွားပြီဆိုလို့ရှိရင်တော့ဒါပြည်သူလူထုကိုထိခိုက်နေနာတာဖြစ်တဲ့အတွက်ကြောင့်မိသည့်တိုင်းရင်းတပ်ဖွဲ့ကိုမဆိုတောင်းဆိုရမှာဖြစ်ပါတယ်ရှင့
်ဟုတ်ကဲ့ကချင်ငင်းရဲကွန်ရက်ကတာဝန်ခံဒေါ်ခွန်ကြာကျေးဇူးတင်ပါတယ
်ဒါကတော့ကချင်ငင်းရဲကွန်ရက်ရဲ့တာဝန်ခံဒေါ်ခွန်ကြာနဲ့ကိုကျော်အောင်လင်း VOA Studio မှာမကြသေးခင်ကပဲပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရတာဖြစ်ပါတယ်တို့ရရှိမှာခင်ဗျာပြည်တော်စုငင်းရဲညီလာခံ27ရာစုပင်လုံးတတိယစည်းဝေးကိုမူလကတတ်မှတ်ထားတဲ့မေလကုံမှာကျင်းပဖို့မဖြစ်နိုင်တော့ပဲဇွန်လပိုင်းကုံလောက်မှာကျင်းပဖို့ရှိတဲ့ကြောင်းတိုင်းဒါလက်နက်ကင်အဖွဲ့ကထိတ်တန်းခေါင်းဆောင်တူကပြောဆိုလိုက်ပါတယ်ဒီလိုညီလာခံကျင်းပဖို့ကြံ့ကြံနေတာဟာတက်မတော်နဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေကြားမှာမပြေလည်မှုတွေရှိနေတာကြောင့်ဖြစ်ပြီးဒါတွေကိုအလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းနိုင်ငံရေးလှိလာသူတို့ကလည်းတုံ့တက်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုမူလကဒီနှစ်ဇန်နဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့နောက်ပိုင်းမှာမေလကုန်ကိုရွှေ့ဆိုင်းခဲ့ပြီးအခုခါမှာတော့ထပ်မံရွှေ့ဆိုင်းရတော့မှာဖြစ်ပါတယ်လက်ရှိအခြေအနေအရမေလကုန်မှာကျင်းပနိုင်ဖွယ်မရှိကြောင်းကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့နိုင်ငံကဘုံမူကြီးခွန်အုပ်ကအခုလိုပြောပါတယ်
ကျွန်တော်ကြည့်ကြတော့ဒီလောက်ကငါတော့အချိန်မလောက်တော့ဘူးဗျ။ဒါဆိုတော့ပြင်ဆင်ရမယ့်ဟာတွေကဟိုအချိန်မလောက်တဲ့အတွက်နည်းနည်းရှည်တဲ့သဘောပါပဲဗျ။ကျွန်တော်တို့နေသေးသေးရသူပြင်လို့ဒီတစ်ခေါက်ကတော့သဘောတူချက်မရှိလို့ရှည်တာမဟုတ်ပဲနဲ့သဘောတူချက်ရှိတယ်တော့အလုတ်လုတ်ဖို့အချိန်မလုံလောက်လို့အချိန်နည်းနည်းဟိုပါဘာလုံးလုံးပဲအချိန်ကိုဆန့်ထုတ်လိုက်တဲ့အခါကျတော့နည်းနည်းထောက်ယူရတဲ့သဘောပေါ့။
27ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်မှာအတွင်းရေးမှူးအဖွဲ့အစည်းအဝေး UPDJC ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးနဲ့လုပ်ငန်းကော်မတီအစည်းအဝေးတွေကျင်းပရမှာဖြစ်ပြီးဒီအစည်းအဝေးတွေကျင်းပဖို့ဆိုရင်အနည်းဆုံးရက်20လောက်အချိန်ယူရမှာဖြစ်ကြောင်းပြောပါတယ်။27ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်ဒီလအကုန်မှာသက်ဆိုင်ရာအစုအဖွဲ့တွေတွဲဆောင်ဆွေးနွေးလို့သဘောတူညီရင်နောက်လာကုန်ပိုင်းလောက်မှာကျင်းပနိုင်မှာဖြစ်ကြောင်းလဲဘုံမူကြီးခွန်ဥကာကအခုလိုဆက်ပြောပါတဲ့
ကျွန်တော်တင်တာကြွန်လာတဲ့မှာပါ30ရက်နေ့မှာအလုံးပြန်တွေ့ကြမယ်ဒီတိုင်းပါကောင်းဆောင်တွေရောဆိုရရောတတ်မတော်ပြန်တွေ့ပြီးတဲ့နောက်မှာရက်ပတ်မှတ်ပြီးတာနဲ့တကယ်နဲ့ခဏပြောတဲ့အစည်းအဝေးတွေတက်တိုက်လှုပ်သွားဖို့ရှိပါတယ်အဲ့ဒါတွေအလုံးလုံးမှာဆိုအချိန်ကအနည်းဆုံးရက်20အဲ25ရက်ပတ်ဝန်းကျင်လောက်လုပ်မယ်ဆိုတော့ကြွန်လာအဲ့တော့ဆုံးပါဒါမို့လဲကျွန်တော်နိုင်ငံတော်ကြီးအတမန်ကပုံကိုမွေးနေအလွန်လောက်မှာကျွန်တော်တို့ဆက်ဖြစ်နိုင်တယ်လို့တော့ခံမှန်းတာပါလေ
နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအစိုးရဘက်ကဒီလကုံမှာကျင်းပဖို့ပြင်ဆင်ထားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစဉ်အသင့်မဖြစ်ခဲ့ကြောင်းပြောဆိုထားပါလေဗိုလ်မှူးကြီးခွန်ဥကာကလည်းဒီချက်မှန်ကန်ကြောင်းပြောဆိုပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ
်။အဲ့ဒါမှန်တယ်ကြ။ဒီကြောတာမှန်တယ်။တိုင်းရင်းသားလက်နက်ကိုင်ဘက်ကအချက်လက်တွေကိုတတိထားပြီးတော့ညှိနေရပါဘူး။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်ဆယ်ဘွဲ့တည်းမှလည်းညှိလို့မရတဲ့အချက်တွေရှိလား။
ပြီးခဲ့တဲ့အပတ်အတွင်းက27ရာစုပင်လုံကျင်းပရေးအတွက် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်နဲ့အစိုးရကိုယ်စားလှယ်အဖွဲ့အကြားမှာအလို့သဘောတွဲဆုံညှိနှိုင်းတာတွေရှိခဲ့ပြီးသဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့အစည်းအဝေးကိုမကြာခင်ကျင်းပဖို့ပြင်ဆင်ထားပြီးဒီလကုန်ပိုင်းမှာအစိုးရနဲ့ထပ်မံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံရေးတုံးသက်သူဦးစီသူအောင်မြင့်ကတော့27ရာစုပင်လုံတတိယအစည်းအဝေးကြန့်ကြာနေတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အကြိုလူထုဆွေးနွေးပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်တာ27ရာစုပင်လုံဒုတိယကြိမ်အစည်းအဝေးဆုံးဖြတ်ချက်အပေါ်မှာမကြေလည်တာတွေနဲ့တချို့ဒေသတွေမှာတိုက်ပွဲပြန်ဖြစ်နေတာတွေလည်းပါဝင်နိုင်ကြောင်းထောက်ပြပါတယ်ဒီလိုကြံ့ကြံ့မှုမရှိအောင်မပြေလည်မှုတွေအပေါ်အလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်အစီအစဉ်ကတော့ဘာမှပြည်ပြောကြံ့ကြံ့ကြံ့အကြောင်းတော့သိမရှိရှိတာနှစ်ဖက်ပဲဒီတက်မတော်နဲ့တိုင်းလာလက်နဲ့တိုင်းနေတဲ့ကမပြေလည်မှုတွေအဲ့ဒီမှာရှိကြတာကိုဆိုတဲ့ခါကျတော့ဒီဟာတွေမဖြစ်အောင်ပြင်းထန်ပြီးလုပ်ရဆိုရင်တော့ပြဿနာနေသွားမှာပေါ့နော်အဲ့ဒီပေါ်ပဲမကြည့်ပါနဲ့
NCA စာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်လက်ရှိအရသာအစိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်2018ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပေမဲ့တတိယအကြိမ်ကိုတော့တနစ်ကြာတဲ့အထိထပ်မံကျင်းပနိုင်တာမရှိသေးပါဘူး NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့တရုတ်မြန်မာအခြေစိုက်တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်း27ရာစုပင်လုံတတိယအစည်းအဝေးကိုဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကုမိုးစော်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOE ကိုအကြံပေးစာရေးသားပေးပို့လို့ရတယ်။တည်ထချင်းတောင်းကျင်ကြရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။ VOE ကိုတယ်လီဖုန်းနဲ့ဆက်သွယ်လို့ရတယ်ဆိုရင်တော့ VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-8-5-5-5လေးဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဥပဒေမင်းမင်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်
ဒါတော့စီးပွားရေးကဏ္ဍကြရင်နားဆင်ကြမှာဖြစ်ပါတယ်။ဒါပြင်တုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးပါမယ်။ရခိုင်ပြည်နယ်အရေးကြောင့်ဒေါအောင်ဆန်းစုကြည်ပေါ်ဖိအားတွေမြင့်တက်လာနေတဲ့အကြောင်းလာရီဂျက်ကင်ရေးသားထားတဲ့သဘောထားအမြင်ဆောင်းပါးကိုဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တသန်းနီးပါးကိုပြန်ပြီးတော့လက်ခံဖို့မြန်မာအစိုးရကအပြင်းထန်စ조사လှုပ်ဆောင်နေတဲ့အချိန်မှာပဲကုလသမဂ္ဂအမေရိကန်ပြည်တော်စုအပါအဝင်ဖိအားပေးမှုတွေကမြင့်တက်လာနေပါတယ်။မကြသေးခင်ကကချင်ပြည်နယ်အတွင်းအစ်တစ်ဖန်ပြန်ပြီးတော့ဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရဲသားတွေထွက်ပြေးနေကြရသလိုကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာလည်းစစ်ပွဲတွေဖြစ်ပေါ်နေတာကြောင့်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးကိုထိခိုက်နေပြီလို့ရေးသားထားပါတယ်။ပိုးပြီးတော့စိုးစေတာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကာဝေးရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်တို့ရဲ့ဆက်ဆံရေးကလည်းဘယ်တော့မှနေမှာမတူအောင်ကြဆင်းနေပါတယ်။ဘေးရင်ဆရာတွေကလည်းစက်တင်ဘာလမကုန်ခင်အာနာအလွှဲပြောင်းနေဖြစ်လာနိုင်တယ်ဆိုပြီးတော့နမိတ်ဖတ်နေကြပါတယ်။မြမနိုင်ငံရေးမှာနှစ်30တခါကန်ဆိုးမိုးမောင်ကြတတ်တယ်လို့ဘေးရင်ဆရာတွေကပြောကြပါတယ်။ပါလီမန်ဒီမိုကရေစီခေတ်တုန်းက1958ခုနှစ်လွတ်တော်အတွင်းနိုင်ငံရေးအကွဲပြဲတွေဖြစ်ခဲ့ပြီးတော့အဲ့ဒီချိန်ကဝန်ကြီးချုပ်ဦးနုကနေစီကောင်းဆောင်ဘူဂျုံကြီးနေဝင်လက်ကိုအာနာလွှဲပေးခဲ့ရပါတယ်။နောက်နှစ်30ကြာ1988ခုနှစ်မှာတော့ဒီမိုကရေစီအောင်ကြွမှုဖြစ်ပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ရမှာလူတွေထောင်နဲ့ချီပြီးတည်ဆုံခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းနှစ်30ကြာအခုရောက်နေတဲ့2018ခုနှစ်မှာအစိုးရပြုတ်ကျသွားနိုင်တယ်ဆိုတဲ့တွက်ချက်မှုတွေရှိနေပါတယ်။လက်ရှိနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းကျင်းကလည်းဘယ်တော့မှနေမှာမတူတဲ့အကဲဆက်တဲ့အနေအထားမျိုးရောက်နေပြီးသဘောထားကွဲမှုတွေမချေနှက်မှုတွေစိတ်ရှုပ်ထွေးစရာအခြေအနေနဲ့ကြုံနေရပါတယ်။နိုင်ငံနဲ့အဝန်စစ်ပွဲတွေရက်စဲဖို့တောင်းဆိုမှုတွေစစ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်နေပေမဲ့အစိုးရဘက်ကတုံ့ပြန်ဆောင်ရွက်မှုတွေနှီးကွေးနေတဲ့အတွက်တိုင်းရင်းသားတွေဒေါသထွက်နေရသလိုဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ကိုလည်းထိခိုက်စေပါတယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြကြင်နာကတော့ချိုးရင်းအားနေနေတဲ့မြမငင်းချမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ AWRI Online Magazine ရဲ့ Editor အားပေါ်ကိုဆက်လက်ကောက်နှုတ်တင်ပြပါမယ်။နိုင်ငံမြောက်ချောင်းကတိုက်ပွဲတွေကရင်ပြည်နယ်နဲ့အနောက်ဘက်ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်မြမငင်းညာရေးအလားအလာဟာလည်းမေးမိန်လာနေပါတယ်။ဒီအခြေအနေတွေပေါ်အမေရိကန်တရုတ်နဲ့ဥရောပသမ္မတကတို့ကသူတို့ရဲ့စိုးရိမ်မှုတွေကိုကြီးညာချက်တွေထုတ်ပြီးတော့ပဲအားလုံးအနေနဲ့စိတ်ရှိတီးခံကြဖို့ချက်ချင်းအပြစ်ခတ်ရက်စဲပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီလိုအခြေအနေမျိုးမှာဒေါအောင်ဆန်းစုကြည်နဲ့တခြားထိပ်တန်းခေါင်းဆောင်တွေထံကဘာသာမှထွက်မလာတာကလည်းအံ့အားသင့်စရာကောင်းနေပါတယ်။မကြာခင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကတိုင်းနာရီအနေနဲ့မြမအစိုးရရဲ့ညီညာရေးလုပ်ငန်းစဉ်နဲ့အစိုးရနဲ့ညှိနှိုင်းဆွေးနွေးနေမှုတွေအပေါ်ယုံကြည်မှုကျဆင်းလာနေတယ်ဆိုတာကိုပြသနေပါတယ်။မြမညီညာရေးဟာလည်းအလှမ်းဝေးနေစေဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။မြမနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရက်ပိုင်းအတွင်းမြမနိုင်ငံကိုတွားရောက်ခဲ့တဲ့USAID အကြီးအကဲကပြောကြလိုက်တာဟာအဲ့ဒီလူခွင့်ရချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာစီပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတော့သောရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်
အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွန်းရွေးကျင်နာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွန်းရွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတိုင်းဒီလိုင်းမှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီတိုင်ခင် VOE ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနခင်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာပ
ါဒီနေ့ပြန်တင်ပြမယ့် EDM အသုံးကတော့
Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးရတာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ရန်ကုန်တီလဝစိတ်ကန်းစီမံကိန်းအတွက်လေသမားတွေနဲ့ရဲတပ်ဖွဲ့တို့ကြားရုံးရင်းဆန်ခတ်ဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လေသမား3ဦးထိခိုက်ဒဏ်ရာရသွားပါတယ်လေသမားတွေကတော့ကာလပေါက်ဈေးအတိုင်းရော်ပေးရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောထားပါတယ်တီလဝဆက်မှုဆောင်ပါဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာကြရတဲ့အခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်နားဆင်ပ
ါတီလဝဆက်မှုဆောင်နဲ့တီလဝစိတ်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ12ရက်နေ့ကတီလဝစိတ်ကန်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုပြီးတော့ကြာပန်းအလုတ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်မေလ7ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့ Orchid Hotel မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မမှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အဆင်သင့်ရှိကြောင်းတီလဝစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကင်နေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ
်ကိုတို့ကိုလာညှိညှိနိုင်နိုင်နဲ့ပေါ့နော်ကာလပေါက်ဈေးဥပမာအခု350ဆိုလဲ250ပေါ့နော်ကာလပေါက်ဈေးနဲ့ညှိနိုင်ပြီးတော့ကိုတို့နဲ့တပြေလက်ရည်တပြေနီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လယ်မြေတွေပေါ်မြေပေါ်ပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ချင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်
ဘာဖြစ်ဖြစ်လုပ်ပေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အား3ဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်ပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော်ကြီးမနှိမ့်နိုင်မဲနဲ့ကိုတို့လဲမြေတွေလာတိမ့်ပိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့ဇန်နဝါရီလကဒါရဲရင်အားတွေထပ်တုံးပြီးတော့ကိုတို့ဖြုတ်ခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲ့ဒီတဲလူတွေကတူအချုပ်ခံရတယ်အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူးခံဝင်းခတ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်အဲ့လိုတွေ့နေရတယ
်မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတာဝန်ကအခုလိုဆက်ပြောပြပါတယ
်ဒီနေ့လာနေရတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်အစိုးရရော်ကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမှားပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လှုပ်ရက်တွေမှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးသောဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းသိန်းကသူရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွဲနေလားမသိဘူးလीဘာလို့လဲဆိုတော့ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တဲဖော်မယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာသူကတခါတလေကြာရင်လွတ်တော်တွေပါရင်မတင်ဆွေးနွေးပဲနဲ့သူသဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲကူးမှာကိစ္စလေးပေါ့နော
်ကျောက်တန်းမြို့နယ်ကိုစားပြု NLD ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကတော့ရော်ကြီးရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကရည်တည်လှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရော်ကြီးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်။ဒီရေးတဲ့အပိုင်းကိုကြတော့လေကျွန်မကမပြောရှင်ဒါရန်ကုန်တိုင်းဒေသကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်။ပြီးတော့ကာယကံရှင်ကဒါလည်းဒီကိစ္စပေါ်မှာရှင်းနေရှင်းမင်းရှင်းနေရှင်းနေဘယ်လောက်ယူခြင်းကိုဒီကိုအတွက်ကိုပုံပြီးတော့မှတာဝန်ရှိရပေါ့လေ။ဟိုပုံပြီးတော့မှအခွင့်အရေးရှိရပေါ့။ကျွန်မအနေနဲ့ကြတော့ဒါကရော်ပြီးတော့မှလုပ်ပေးရမယ်ဆိုတဲ့ဘက်ကတော့ကျွန်မအငြင်းရက်တည်ရပေါ့လေ။ဘယ်လောက်ဝယ်ဝယ်အတိုင်းတားတော့ဒါရန်ကုန်တိုင်းတာရဲ့အစိုးရနဲ့ဒီကုမ္ပဏီရဲ့ကျောင်းသူလက်သမားတွေနဲ့ရမယ်လို့ယူဆပါတယ
်။လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရော်ကြီးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရော်ကြီးပေးကြမှာဖြစ်ပြီးတော့တော်တော်များများလည်းရော်ကြီးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။ဒါ့အပြင်မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်သင့်တယ်ဆိုတဲ့အချက်ကိုလည်းဒေါ်အေးမြတ်မြတ်မျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်မကလေလွတ်တော်မှာနေခဲ့သူပါတယ်။ PCY ဆောင်နဲ့တတ်တတ်တဲ့ဒီကုန်းပေါ့နော်။ကျွန်မတို့ကနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုတော့ကျွန်တော်တို့အပြည့်အဝလက်ခံတယ်။ဒါပေမဲ့ဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနှစ်ချီလာများနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေတာခံပြည်သူရဲ့ဘဝကိုဆက်နေပြီးတော့မှတော့လုပ်လို့မရပါဘူး။ကျွန်တော်တို့ဒေတာခံပြည်သူရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစဉ်းစားပေးမှာစီစဉ်ပေးမှာဖြစ်ပါပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအပြင်တောင်ပြည်တွေလှုပ်ခဲ့ကြတာပါ။ကျွန်တော်တို့ဒေတာမှာလေအဒီလရမြေအကျယ်ကြီးကိုတင်ယူလိုက်ပြီးရော်ကြီးပေးကောင်းပေးပါတယ်။ဒါတည်းရောကြီးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်ရောကြီးပေးရုံနဲ့နေလေကျွန်တော်တို့အစိုးရမှာတာဝန်မပြေပါဘူး
တောင်သူတွေရဲ့လက်ကုပ်လက်ရင်းလေယာဉ်မြေတွေဆုံးရှုံးသွားပြီဖြစ်တာကြောင့်သူတို့တွေအနာဂတ်မှာဆက်လက်ရပ်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်သူတို့ဘဝရပ်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။ဒါကြောင့်လဲလက်တင်သလိုတဒေတာဥပဒေတစ်မျိုးလုပ်နေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးစုံဆိုင်ရာဥပဒေတွေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အေးမြတ်မြတ်မျိုးကဆက်ပြောပါတယ်။
ဟုတ်ကဲ့ကျွန်တော်စီမအဓိကပြဿနာကလက်ရှိဒေတာခံနေကိုဒီနိုင်ငံအတွက်ဥပဒေလည်းလည်းမလောက်တာပြီးရင်လက်တင်တလူမျိုးလုပ်နေတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောနောက်ကုမ္ပဏီကတောင်းတပြီးဆိုတဲ့ကိစ္စဒါကြောင့်မို့ကျွန်မစင်တစ်ဆိုင်ပဲတောင်းဆိုခဲ့တာက special economic zone ဆိုပြီးမှကျွန်တော်တို့စီမ special law တောင်ရှိပါတယ်တကယ်အထူးစီးပွားရေးဆောင်မှာဥပဒေရှိပါတယ်လုပ်နေပြီးရဲ့ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုဖြည့်ဆည်းတဲ့အခါမှာလည်းဘာလို့မူဝါဒတိကျတယ်မဖြည့်ဆည်းပေးခဲ့ရတယ်ကျမကအငြင်းနဲ့တောင်းဆိုခဲ့တာပါ။မူဝါဒတစ်ခုချမှတ်ပြီးတော့ဒီပြဿနာကိုပြည်ပြည်နဲ့ဖြေရှင်းလို့ကအခုဟာလက်တဲ့တည်းဖြေရှင်းနေတဲ့အတွက်ကြောင့်ဒါနောက်ဆက်ကဖြေရှင်းဖြစ်ရတာပါရှ
င်။ဒီမနေ့ကမှအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေထားခဲ့ကြပေမဲ့လက်တွေမှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်내တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တိုင်းပြည်စီးပွားဥမော်လာဖို့အတွက်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ ဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေး policy တွေကနှိမ့်မှန်လမ်းမှန်ဟုတ်ရလားဥဆောင်နေသူတွေကရောတကယ်အယိချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိနှိမ့်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်ခင်ဗျာ။
အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါ။အခုတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီအစီအစဉ်မှာတက္ကသိုလ်ကောလိပ်တက်ကြမဲ့အလေရန်အထက်တန်းကျောင်းသားတွေအနေနဲ့ပညာတော်သင်ဆုဘလို့ရနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။အင်ဒီယားနာပြည်နယ်ပညာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဦးကျော်သိန်းစုကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုကျော်သိန်းဆိုရင်အမေရိကန်ပြည်ထောင်စုမှာဒီအထက်တန်းအလယ်တန်းကျောင်းသားတွေပေါ့လေဒီတက်တူကောလိပ်ဆက်ပြီးတော့တက်မယ်ဆိုလို့ရှိရင်ပညာသင်စုဒီအထောက်ပံ့ကြီးလျှောက်လို့ရတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီပညာသင်စုအမျိုးအစားတွေနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပေးရလား
ဒီပညာသင်စုဆိုတာပေါ့လေ3မျိုး4မျိုးရှိတာပေါ့လေအဲ့ဒါပထမအဆုံးကတော့ဟို 21st century scholar လို့ခေါ်လေအဲ့ဒါက9တန်းနဲ့ชิดตันออกมาสะပြီးတော့ရှောက်ပါတယ်အထူးသဖြင့်တော့ low income ဆိုတာဟုတ်ပါဘောလေဟိုကျွန်တော်တို့ဝင်ငွေနည်းတဲ့မိဘမိသားစုတွေအတွက်ပေါ့လေသူတို့ကအဲ့ဒါကိုရည်ရွယ်ပြီးတော့ခွန်တန်းနဲ့ရှစ်တန်းမှာရှောက်ပါတယ်အဲ့ဒါ၄နှစ်စာသင်တန်းကြီးကိုတက္ကသိုလ်မှာတက်တဲ့ class ရဲ့ကုန်ကျစီကိုသူက၄နှစ်စာပေးတယ်ပေါ့ဗျာဟိုနောက်ထပ်ရှိတာကဒီဟို federal student aid ရှိမယ်နောက်တစ်ခါကျွန်တော်တို့ Questa Foundation ရဲ့ဟို scholarship မယ်အဲ့ scholar ကတော့ကျွန်တော်တို့၄နှစ်ကျောင်းပြီးလို့ရှိရင်ဥပမာ9000ချိတဲ့ထားတော့လေအဲ့9000ကိုဟိုကျောင်းပြီးတာနဲ့ဒီကျွန်တော်တို့ဒီမြို့မှာအင်ဒီယားနာပြည်နယ်မှာသူက9နှစ်လောက်ဆက်ယူมาပဲဖြစ်ဖြစ်အစိုးရဌာနမှာဖြစ်ဖြစ်9နှစ်ပြန်လို့လို့ရှိရင်ရှိထားတဲ့ပတ်စံရဲ့တဝက်ကိုဝေပါပေါ့ဗျာကင်းလွတ်ခွင့်ပေးလိုက်တာပေါ့ဗျာ
ဆိုတော့ခုနကပြောတဲ့ဒီ21ရာစုပေါ့လေဒီ 21st century ဒီပညာတော်သင်စုအကြောင်းလည်းအရင်ပြောအောင်အဲ့ဒီဟာကတနိုင်ငံလုံးထဲမှာရှိတာလားဒါမှမဟုတ်ရင်အင်ဒီယားနာမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်ပဲလား
အင်ဒီယားနာမှာတော့ရာနှုန်းပြည့်ပေချာပေါက်ရှိတယ်လို့ကျွန်တော်ပြောနိုင်တယ်သို့တော်လည်းတနိုင်ငံလုံးအတွက်တော့ကျွန်တော်အထူးကြမပြောနိုင်ဘူးဟိုကျွန်တော်အဲ့ဒါတော့မသိဘူးသို့တော်လည်းအင်ဒီယားနာတပီနယ်လုံးတက်ကတော့မှန်တယ်သို့တော်မိဘတွေကလည်းပံ့ပိုးနိုင်ရမယ်ခလေးတွေကလည်းတက်နိုင်ရမယ်ဟိုတိတူဖော်စားမတိတူကြော်သွားသလိုပေါ့လေအဲ့လို scholarship တွေကတော့အများကြီးရှိတာပေါ့လေ
ဒီပညာတော်သင်စုလျှောက်မယ်ဆိုလို့ရှိရင်ဒီစာသင်နှစ်တစ်နှစ်အတွင်းမှာဘယ်အချိန်တွေကနေပြီးတော့စပြီးတော့လျှောက်ရတာပါလဲ
ခုနှစ်တန်းလောက်ကနေလျှောက်ရတယ်မိဘတွေကမျက်စိခွင့်နားခွင့်လျှောက်ရမယ်ခုနှစ်တန်းကလေးခုနှစ်တန်းရောက်တဲ့အချိန်ကစလျှောက်ရတယ်အဲဒီခုနှစ်တန်းမှာလွတ်သွားလို့ရှိရင်ရှစ်တန်းပေါ့ဗျာရှစ်တန်းဆိုအလယ်တန်းပေါ့လေအဲဒီမှာကျောင်းကကောင်ဆလာနေအကြောင်းကြားမဲ့တာဝန်ရှိတယ်ဟိုလျှောက်ပေးရမဲ့တာဝန်ရှိတယ်ပေါ့လေဟိုအထူးသဖြင့်ဝင်ငွေနည်းတဲ့မိသားစုတွေအတွက်အဲ့တော့ခုနှစ်တန်းနဲ့ရှစ်တန်းမှာလျှောက်ရတယ်ခင်ဗျာ
အမေရိကန်မှာဆိုလို့ရှိရင်အထက်တန်းပြီးတဲ့အထိဆိုရင်12တန်းပေါ့လေဆိုတော့ဟိုဘာကြောင့်ဒီခုနှစ်တန်းရှစ်တန်းတွေကအစောကြီးကြိုပြီးတော့လျှောက်ဖို့လိုရလဲခင်ဗျာ
အော်သူကဟိုပုံမှန်ဟိုလေမီတင်းလည်းတက်ရတယ်ခွန်တန်းမှာစလျှောက်ပြီးတဲ့ဆိုတော့သူကဝင်ငွေတွေပါလို့စစ်ဆေးတယ်နော်အားလုံးကိုအဲ့ process ကြီးတစ်ခုလုံးကိုလူပေါင်းထောင်နဲ့တောင်းနဲ့ရှိရှိတော့အဲ့ဒါကိုသူကစစ်ဆေးပြီးတဲ့ခါကျတော့အဲမိဘတွေကိုခေါ်ပြီးတော့ meeting ထိုင်နေပြတနေ့မှာနှစ်ခါတော့ခေါ်ပြီးတော့ထိုင်တယ်ဒီရီရီရဟို scholarship ပေးမယ်အထူးသဖြင့်တော့ဒီကလေးတွေကျောင်းကနေမထွက်သွားအောင်ထွက်သွားတဲ့ဟာကိုနင်းအောင်ပေါ့ဗျာအရွေးအတွက်ကိုနင်းအောင်လို့သူကဆက်ထိန်းထားတာ
ဟို solo ra ga ဟိုခုနလိုပေါ့ဟိုဝင်ဝင်နဲ့မိသားစုတွေအနေနဲ့မိဘတွေက tech to college ကျောင်းဆက်တက်ဖို့အတွက်ဟိုမထောက်ပံ့ပေးနိုင်မှုဆိုလို့ရှိရင်ဒီကျောင်းသူကျောင်းသားတွေကစိတ်သက်ကြသွားပြီးတော့ဒီအထက်တန်းတော်မှပြီးအောင်မနေပဲကျောင်းထွက်သွားမှာဆိုလို့ပြီးတဲ့သဘောပေါ့နော်
အဲ့ဒါလည်းဒီဇိုင်းပါတယ်ခ
ဗျဆိုတော့ခုနလိုဒီ 21st century ပညာတော်သင်စုကိုလျှောက်တဲ့အခါမှာရောဝင်ငွေနဲ့မိသားစုတွေကိုအဓိကထောက်ပံ့နေဆိုတော့ဒီမိသားစုတွေကဟိုဘလောက်ဝင်ငွေရှိမှဟိုသူတို့ကထောက်ပံ့တာပါလဲ
အော်သူတို့မှ guideline ရှိတယ်ဗျဥမာမိသားစု3ယောက်ဆိုရင် 9,000 မကျော်ဘူးဟဲ့လားမိသားစု4ယောက်ဆိုရင်ဟို 6,500 မကျော်ဘ
ူးအော်တစ်နှစ်ကို 9,000 နောက် 6,000 ခွဲမကျော်ဘူးဆိုတဲ့သဘောပေါ့နော်
တစ်နှစ်ဝင်ငွေအဲ့လိုအဲ့လိုသူတို့ရဲ့ဝင်ငွေကိုမှဟိုအစိုးရသတ်မှတ်ထားတာရှိတယ်ကျွန်တော်တို့အတိအကျတော့အဲ့တော့ကဏ္ဍမပြောနိုင်တော့လည်းပဲသူတို့မှကျွန်တော်ဟိုစင်းအတိအကျရှိတယ်ခင်ဗျအများစုကတော့ရပါတယ်မြန်မာမိသားစုတော်များများတော့ဝင်ငွေတွေအဲ့လောက်ကြီးမှအများကြီးလည်းမရကြပါဘူးအဲ့တော့ကျွန်တော်တို့ eligible ဖြစ်ကြပါလေ
။နောက်ထပ်တခြားပညာတော်သင်စုအကြောင်းတွေလည်းပြပြပါအောင်
။ဟုတ်ကဲ့ဒုတိယကကျွန်တော်တို့ state ပေါ့လေ။ကျွန်တော်တို့ PN Indiana PN ကနေပြီးတော့ပေးတဲ့ scholarship ပေါ့လေ။အဲ့ဒါကိုလည်းကျွန်တော်တို့နောက်ဆုံးနှစ်မှာဟို70တန်းမှာရှောက်ရတယ်ခင်ဗျ။အဲ့ဒါရဲ့နောက် PN အစိုးရထောက်ပံ့တဲ့ Federal Aid လို့ခေါ်တယ် Federal Student Aid Faster ပေါ့လေ။အဲ့ဒါကိုလည်းကျွန်တော်တို့က ဆက်တဲ့တန်းမှာမတ်လတခါတလေ17ရက်တခါတလေ15ရက်ပေါ့လေတခါတလေ1ရက်နေနောက်ဆုံးထားပြီးတော့အမိလျှောက်ရတယ်ဗျအဲ့အရာတွေလျှောက်ရတဲ့အပြင်နောက်တခါဟိုဒါကတော့ကျွန်တော်အစိုးရရဲ့ထောက်ပံ့တဲ့ဟို scholarship တွေပေါ့ဗျာနောက်တခါအပြင်မှာတော့ကျွန်တော်တို့ open society တို့နောက်ပြီးတော့ကျွန်တော်တို့မှာ Questa Foundation တို့နောက်တခါဟိုကျွန်တော်တို့ဒီဟောဒီမြို့နယ်ကနေပြီးတော့ဟို private institution တွေပေါ့ဗျာ
ဆိုတော့ဒီပညာသင်စုလျှောက်လို့ရတာတော့ဟုတ်ပါပြီဒါပေမဲ့လည်းပဲဥမာမိသားစုကဝင်ဝင်နေတာအပြင်ပေါ့နော်ဒီကျောင်းသူကျောင်းသားတွေမှာရောဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုပါလဲပညာတော်သင်စုရဖို့ဆိုရင
်အာဟုတ်ပါတယ်အဲ့ဒါလေးရဖို့ကဟိုအနည်းဆုံးတော့ GPA 2.5 ပေါ့ဗျာနော် 2.5 ဆိုတာ GPA ရဟို C level ပေါ့ဗျာအနည်းဆုံး 2.5 ကနေပြီး 3 ပေါ့အဲ့ကြားထဲမှာတော့ရှိဖို့လိုအပ်တယ်ခင်ဗျအဲ့ဒါကကျွန်တော်တို့ဟို80ဆိုရင်ဟို C ပေါ့ဗျာ80ဆိုရင်တော့ B ပေါ့လေ80နဲ့80ထက်မှာ B plus ပေါ့90 90ထက်မှာတော့ A နဲ့ A plus ပေါ့လေအဲ့တော့80ဆိုတာကကျွန်တော်တို့ပုံမှန်အောင်နဲ့အမှတ်ပေါ့ဗျာဒီနိုင်ငံမှာတော့အဲ့တော့အဲ့80ဆိုရင်တော့ C ဆိုရင်ဒါကသူ့ရဲ့ GPA ကကျွန်တော်တို့ C+ ဆိုရင် 2.5 လောက်ရောက်သွားတာပေါ့လေဟို B ဆိုလို့ရှိရင်တော့3ရက် 3 ထက်ပေါ့လေဟို A ဆိုလို့ရှိရင်တော့ 4 ပေါ့လေဆိုတော့ဟိုကျွန်တော်တို့ဟို C average ဖြစ်ရမယ် C ဆိုတော့အခန်းတိုင်းမှာဟိုအောင်ပြီးတော့လေဟိုဟိုအောင်ထားတဲ့ကလေးတယောက်ဖြစ်ရမယ်ပေါ့ဗျာ
ထောက်ပံ့ရေးယူပြီးတော့တက်တဲ့အခါကျတော့ကျောင်းသူကျောင်းသားတွေအနေနဲ့ဘယ်လိုဘာသာရက်မျိုးကိုမဆိုသင်ကြားခွင့်ရောရှိပါလား
မှန်ပါတယ်သူတို့လိုချင်တာယူလို့ရပါတယ်နောက်ဆုံးဟိုဆရာဝန်အထိပေါ့လေဟိုဟိုဘယ်ဘာသာမဆိုတက္ကသိုလ်မယူရပါဘူးတက္ကသိုလ်တိုင်းမှာလည်းတက်လို့ရတယ်လို့ဟို private institution ရောဟို public institution ရောဆိုလိုတာဟိုဟိုတက္ကသိုလ်ကြီးတွေဟို public အခွင့်အရေးတက္ကသိုလ်ကြီးတွေမှာရောနောက်ပြီးတော့ဟိုအစိုးရအခွင့်အရေးတက္ကသိုလ်ကြီးတွေမှာရောဟိုဖက်ဆက်တက္ကသိုလ်ကြီးမှာနေရောဘယ်နေရာမှာဆိုတက်လို့ရပါတယ
်ဟုတ်ကဲ့
ကျောင်းတိုင်းလက်ခံပါတယ်ခင်ဗျာကျောင်းတိုင်းလက်ခံပါတယ
်ဒီတက္ကသိုလ်မှာသင်ရမယ်ဒီသင်ခန်းစာတွေကိုဒီအလေတန်းအထက်တန်းတွေကဟိုစပြီးတော့ဟိုတန်းနှစ်တန်းပေါ့လေအဲ့လိုမျိုးစယူပြီးတော့ဟိုလေလာခွင့်ရတယ်ဆိုတာမျိုးလည်းကျွန်တော်သိရပါတယ်အဲ့ဒီကြောင့်လည်းနည်းနည်းရှင်းပြပါအောင
်ဟုတ်တယ်အဲ့ဒါကတော့သူတို့အလေတန်းတွေကစတာဗျတချို့ high school က class တွေကိုအလေတန်းမှာတည်းကတက်ယူလို့ရတယ်လို့ဟိုတက္ကသိုလ်ကအမှတ်ပေးတဲ့ class တွေကိုလည်းပဲအထက်တန်းမှာလည်းတက်ပြီးယူလို့ရတယ်ဆိုလိုတာအထက်တန်းမှာဟိုအမှတ်40ပေါ့ဗျာကျွန်တော်တို့ high school ပြီးဖို့ကအမှတ်40မဖြစ်မနေပြီးမှသူက high school ပြီးမှ哦တော်တော်အဲ့အမှတ်40ကိုကလေးတချို့ကလေးတွေကညံတော်တဲ့ကလေးတွေကနှစ်ခွဲလောက်နဲ့ပြီးကြတယ်အကြောင်းလဲဆိုတော့သူတို့ကအထက်တန်းမရောက်ခင်တည်းကအလဲတန်းမှာတည်းကတချို့ class တွေကသူတို့ကြိုယူထားကြတယ်အဲ့ဒီတော့အထက်တန်းလဲရောက်တဲ့ခါကျတော့အဲ့ဒီအမှတ်40ရဖို့ကသူ့မှာဟိုနှစ်နှစ်ခွဲလောက်နဲ့ပြတ်သွားတဲ့ခါကျတော့ကျန်တဲ့နောက်တဲ့တနှစ်ခွဲပေါ့ဗျာဒီမှာ high school မှာ၄နှစ်တည်းရအောင်ဆိုတော့ကျန်တဲ့တနှစ်ခွဲကိုသူကတက္ကသိုလ် class တွေကိုတွားယူကြတယ်ဟိုကျောင်းမှာနေလမ်းယူရတယ်ကျောင်းမှာနေယူရင်အဖိုးကတပြားမှမကုန်ဘူးသူက high school မှာတက်နေတဲ့အချိန်မှာပတ်စံမပေးရတဲ့အတွက်ကြောင့်အဲ့ဒီဟိုတက္ကသိုလ်ရဲ့ class တွေကိုတန်းယူထားတဲ့ခါကျတော့ကြိုပြီးယူတဲ့ခါကျတော့ပတ်စံလည်းမကုန်ဘူး credit တော်လည်းများများလည်းသူတို့ရထားပြီးဥပမာတချို့ဆို20 30လောက်ပြီးရထားကြတယ
်ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မျိုးတုံးလူနီးပါးဖြစ်နေတဲ့ရှားပါတော်ရိုင်းဒရီဆန်တွေကိုမောင်ခိုခိုးထုတ်နေမှုတွေအတွက်အထူးသတိထားဖို့သတိပေးရတဲ့အဆင့်ထိရောက်လာနေပြီဖြစ်ပါတယ်ဒီတရိတ်ဆန်လေးတွေဟာတခါတလေကျူးလွန်တက်ဖြတ်သူတွေရဲ့ရန်ထက်လက်နက်ပစ္စည်းအစုံအလင်နဲ့စနစ်တကျဖွဲ့စည်းထားတဲ့ကမ္ဘာတလွှားရာဇဝတ်ဂိုင်းကွန်ရက်တွေရဲ့လက်ချက်ကြောင့်မယုံနိုင်လောက်အောင်မြန်းနဲ့နှုံနဲ့အသက်ခံနေကြရတာဖြစ်ပါတယ်တဘာဝတောရိုင်းတရိတ်ဆန်မောင်ခိုရောင်းဝယ်မှုဟာဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်ပြီးစနစ်တကျကျူးလွန်တဲ့နည်းမျိုးကျော်ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုဖြစ်တာမို့တဘာဝတောရိုင်းတရိတ်ဆန်ထိန်းသိမ်းရေးအတွက်အတော့ကိုအန္တရာယ်ကြီးတဲ့ပြဿနာတစ်ခုပါဒါဟာရှားပါးမျိုးစစ်တွေပျောက်ကွယ်မယ့်အနေအထားကိုရောက်စေတဲ့အပြင်စီးပွားရေးဖွံ့ဖြိုးမှုအတွက်အဟန့်တားဖြစ်စေသလိုလုံခြုံမှုနဲ့တည်ငြိမ်မှုအတွက်ပါချင်းကြောက်နေတာဖြစ်ပြီးဥပဒေကိုမလေးစားရလဲရောက်တယ်လို့နိုင်ငံတကာမှုရဲ့ဆေးဝါးတရားဥပဒေစိုးမိုးရေးဆိုင်ရာယာယီအကြီးအကဲဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချတ်ဂလန်ကပြောပါတယ်ဒါရီကြောင့်အမေရိကန်အစိုးရကတဘာဝတောရိုင်းတရိတ်ဆန်မှောင်ခိုရောင်းဝယ်မှုတွေရပ်ဆိုင်းစေဖို့အတွက်ဦးစားပေးပြီးလှုံ့ဆော်နေတာပါတဘာဝတောရိုင်းတရိတ်ဆန်မှောင်ခိုရောင်းဝယ်မှုတွေဟာအကြမ်းဖက်ဖျက်ဆီးမှုနဲ့သွေးထွက်တန်ယူဖြစ်စေပြီးအမျက်အစွန်းရအောင်လုပ်တဲ့ရာဇဝတ်ဂိုင်းတွေရဲ့လုပ်ပုံကိုင်မုံနဲ့တိတ်ပြီးမကွာလှပါဘူး ဒါကြောင့်လဲ INL နိုင်ငံတကာမူရစေဝါနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဘျူရိုကကဘာတလွာတဘာဝတော်ရင်တရစ္ဆာန်မှန်ခိုရောင်းဝယ်မှုနှိမ့်နှင်းရေးနဲ့ပတ်သက်ပြီးတိုးတက်လာစေဖို့နဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်အဓိကကဏ္ဍကနေပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။တကယ်တော့မှန်ခိုရောင်းဝယ်မှုပုံစံနောက်တစ်မျိုးကိုနှိမ့်နှင်းဖို့အတွက်ကရိယာတွေနဲ့အရင်းမြစ်တွေကို INL ကတွေ့ထားပြီးသားဖြစ်နေတာမို့ဒါကိုတဘာဝတော်ရင်တရစ္ဆာန်မှန်ခိုမှုအတွက်ပါတုံနိုင်ပါတယ်လို့မစ္စတာဂလန်ကပြောပါတယ်။တော်ရင်တရစ္ဆာန်တွေကိုသူတို့ရှိရာနိုင်ငံတွေကနေကမ္ဘာတလောကဝယ်လက်တွေစီရောက်ဖို့အတွက်ရာဇဝမှုကျူးလွန်တဲ့အဖွဲ့အစည်းတွေကမှန်ခိုခိုးထုတ်ရမှာနိုင်ငံတကာနယ်နိမိတ်တွေကိုအတားအဆီးမရှိဖျက်ကျော်သွားနေကြတာပါ။ဒီရာဇဝမှုကျူးလွန်သူတွေအတွက်နိုင်ငံတနိုင်ငံရဲ့တရားဥပဒေကသူတို့ရဲ့သွေးထွက်တန်ရုံအဖြစ်လောက်ရတွေဆက်ပြီးမကျူးလွန်အောင်တားနိုင်ပေမဲ့နောက်တနိုင်ငံကမတားနိုင်ပဲဖြစ်နေတာမို့ဒါကိုရက်ဆိုင်အောင်ကျွန်တော်တို့လုပ်နိုင်မယ်ဆိုရင်သူတို့ရဲ့လောက်ရတွေတဖြည်းဖြည်းပြတ်သုံးသွားမှာပါလို့လဲမစ္စတာဂလန်ကပြောပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကမိတ်ဆွေနိုင်ငံတွေဖြစ်တဲ့အာဖရိကအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကိုသူတို့ရဲ့လှုပ်ဆောင်မှုစုံစမ်းစစ်ဆေးမှုအရေးယူမှုနဲ့တရားရေးဆိုင်ရာလုပ်နိုင်စွမ်းတွေတိုးတက်အောင်နဲ့အစိုးရအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေတိုးလာဖို့အတွက်အကူအညီတွေပေးမှာဖြစ်ပါတယ်။တော်ရင်တရစ္ဆာန်တွေရှိရာအာဖရိကလက်တင်အမေရိကနဲ့အာရှဒေသတွေနဲ့ဒီတော်ရင်တရစ္ဆာန်ထွက်ပစ္စည်းဝယ်ယူလို့တဲ့နိုင်ငံတွေကြားဆက်သွယ်မှုတည်ဆောက်နိုင်အောင်လှုပ်ဆောင်နေပါတယ်လို့လည်းမစ္စတာဂလန်ကပြောပါတယ်။ဒီလိုလှုပ်ဆောင်ရမှာယုံကြည်မှုတည်ဆောက်ဖို့အချက်လက်ဖလှယ်ဖို့နဲ့တသီးပုဂ္ဂလမှန်ခိုခိုးသက်သူတွေအစားမှန်ခိုဂိုင်းကြီးတစ်ခုလုံးကိုပါဖမ်းနိုင်ဖို့အတွက်အပြန်အလှန်တွားရောက်လဲပတ်မှုတွေပူးတွဲလေ့ကျင့်မှုတွေလုပ်ဖို့ပါငွေကြေးထောက်ပံ့ပေးခဲ့တာပါ။ဆင်တွေကြံ့တွေနဲ့တခြားမျိုးတုံးတော့မဲ့မျိုးစိတ်တွေကိုရဲရဲဆက်ဆက်တက်ဖြတ်ပြီးမှမှန်ခိုခိုးထုတ်နေမှုတွေအဆုံးသတ်စေဖို့အတွက်ကဘာတလွားကျိုးပန်းရံမှာအမေရိကန်အစိုးရကဆက်လက်ဥဆောင်နေမှာဖြစ်တယ်လို့ဒီလိုကျိုးပန်းလာတဲ့နိုင်ငံတွေနဲ့ပုံမပူပေါင်းပြီးအတူလက်တွဲလှုပ်ဆောင်ဖို့အသင့်ရှိနေပါတယ်လို့လည်းယာယီအကြီးကဲဒုတိယလက်ထောက်နိုင်ငံချိုင်းဝန်ကြီးဂလန်ကပြောပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလိုပြီးပါပြီ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ချောင်းထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုအသစ်တစ်စုံတရာရနိုင်ဖို့ခက်ခဲတဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတောင်းဆိုလိုက်ပြီးတော့အီရန်အစိုးရဘက်ကသူတို့အပြုအမူမပြောင်းလဲဘူးဆိုရင်စီးပွားရေးကိုအကြီးအကျယ်ထိခိုက်မဲ့စီးပွားရေးတန်ခတ်မှုတွေချမှတ်မယ်လို့ချိန်ချောက်ခဲ့ပါတယ်။အခုလိုချိန်ချောက်မှုတွေကိုအီရန်သမ္မတဟာဆန်ရူဟာနီကတော့ပယ်ချခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံသမ္မတရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကနောက်ထပ်သမ္မတတပ်တန်း6နှစ်အတွက်မမှန်ကန်တဲ့နီးနဲ့အနိုင်ရခဲ့တယ်လို့ပြောပြီးအမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာတန်ခတ်မှုတွေကိုတင်းနှလာနေကချမှတ်ခဲ့ပါတယ်။ဒီချိန်တုန်းကကမ္ဘာမှာရေနံထိပ်တန်းတင်ပို့ခဲ့တဲ့နိုင်ငံဖြစ်တဲ့ဗင်နီဇွဲလားကရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲအပြောင်းတွေကိုအမေရိကန်ကတားမြစ်တဲ့အမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီကနေ့အိမ်ပြူတော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဂျွန်လ12ရက်ကြာလို့ရှိရင်စင်ကာပူမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းတို့တွေ့ဆုံမဲ့ကိစ္စနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Reuters သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကတရားလိုပြတက်တည်တင်းလာနေကတင်ပြခဲ့တဲ့အထောက်အထားတွေကိုတရားရုံးကလက်ခံမခံစွာကိုဒီကနေ့တရားသူကြီးကဆုံးဖြတ်ဖို့ရှိနေပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့လက်ကင်ဖုန်းတွေကနေရရှိတယ်လို့ဆိုတဲ့တက်တဲ့အချက်လက်တွေကိုရဲတပ်ဖွဲ့ရဲ့ IT ကျွမ်းကျင်သူရဲအရာရှိကတင်ပြခဲ့တာပါ။ဒါပေမဲ့အဲ့ဒီထဲကအချက်လက်20ခုကသတင်းတော်တွေရဲ့လက်ကင်ဖုန်းကနေတကယ်ရယူခဲ့တယ်ဆိုတာမပြသနိုင်ခဲ့တဲ့အတွက်သတင်းတော်တွေရဲ့ရှင်းနေကကန့်ကွက်ခဲ့ပါတယ်။သတင်းတော်ကိုဝါလုံးကလည်းအဲ့ဒီအချက်လက်တွေကိုသူတို့မသိဘူးလို့တရားရုံးကြားနာပြီးမှပြောကြားခဲ့ပါတယ
်။သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်ကသောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါ
This program has come to you from the Voice of America, Washington.